လီဘီယားနိုင်ငံထရီပိုလီမြို့တော်အတွင်းမှာစစ်သွေးကြွအုပ်စုတွေအချင်းချင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့အတွက်လူတွေထွက်ပြေးတင်းရှောင်သွားကြပြီးတော့တလအကြာမှာလစ်လက်နေပြီဖြစ်တဲ့အမေရိကန်တန်ယုံရဲ့လူနေအိမ်ယာကိုတင်းယူထိန်းချုပ်ထားနိုင်ပြီဖြစ်တယ်လို့အစ္စလာမစ်စစ်သွေးကြွအဖွဲ့တစ်ဖွဲ့ကပြောဆိုလိုက်ပါတယ်။နိုင်ငံတကာလေဆိပ်နဲ့မြို့တော်ကိုထိန်းချုပ်နိုင်ဖို့အတွက်ပြန်ပက်စစ်သွေးကြွတစ်ဖွဲ့တစ်ခုနဲ့တင်းတစ်ပတ်ကြာတင်းတစ်ပတ်အတန်ကြာတိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်အခုလိုတင်းပိုက်လိုက်တာပါ Dawn of Libya လီဘီယားရဲ့အာယုံဦးလို့အမည်ပေးထားတဲ့ Islamic စစ်သွေးကြွအုပ်စုကြီးတစုဟာအမေရိကန်တန်ယုံဝင်းကိုထိန်းချုပ်ထားတာတပတ်လောက်ရှိပြီလို့သတင်းဌာနတွေကရေးသားဖော်ပြကြပါတယ်။ဒူဘိုင်းမှာအခြေစိုက်တဲ့ရုပ်သံဌာနကစစ်သွေးကြွတွေဟာအမေရိကန်တန်ယုံဝင်းအတွင်းအိမ်ခေါင်မိုးတွေဘောကနေရေကူးကန်တွေကိုခုံချနေကြတဲ့ဓာတ်ပုံတွေကိုပြသခဲ့ပါတယ်။လီဘီယားနိုင်ငံဆိုင်ရာတန်မတ်ကြီး Debro Jones ကတော့ဗီဒီယိုထဲမှာတွေ့ရတာကတော့ဝန်ထမ်းတွေနေထိုင်တဲ့နေရာသာဖြစ်ကြောင်းပြောဆိုပါတယ်။တန်ယုံကတော့ရိုက်ချိုးဖြက်စီးမှွေးနှောက်ထားပုံမရဘူးလို့ယူဆတဲ့အကြောင်းပြောဆိုပါတယ်။အမေရိကန်တန်တမန်တွေဟာဇူလိုင်လနှောင်းပိုင်းကလေးကတူရကီနိုင်ငံကိုတင်းချောင်နေခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။